ကရင်ပြည်နယ်အတွင်းကကရင်မျိုးသားအစည်းအရုံး KNU တပ်မှငါထိန်းချုပ်ထားတဲ့ဖားပုံခရိုင်အတွင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးပြီးခဲ့တဲ့ရက်အတွင်းမှာပဲတနေ့တဲ့တိုက်ပွဲ6ကြိမ်ဖြစ်ခဲ့တာကြောင့်စစ်ကောင်စီဘက်ကအကြအဆုံးနဲ့ဒဏ်ရာများကြောင်းတပ်မှငါဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်အဲ့ဒီနေရာတွေကလူလူတွေဟာလည်းနေ့စဉ်မလုံခြုံမှုတွေနဲ့နေထိုင်နေရတယ်ဆိုပြီးဒေသခံတွေကပြောပါတယ်ဒီသတင်းကိုကျမမအေးမကပြောပြပေးမှာပါစစ်ကောင်စီကအာဏာသိမ်းလိုက်ပြီးတဲ့နောက်တိုက်ပွဲတွေနေ့စဉ်နီးပါးဖြစ်နေတဲ့ကရင်ပြည်နယ်ဖားပုံခရိုင်ထဲမှာနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဒီအပိုင်းတွင်ပိုပြင်းထန်လာပါတယ်စစ်ကောင်စီနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်တပ်မဟာငါးတို့ဟာစက်တင်ဘာလ30ရက်နေ့တနေ့ထဲမှာပဲတိုက်ပွဲ6ကြိမ်ဖြစ်ခဲ့ပြီးစစ်ကောင်စီဘက်ကလူ20ကျော်လောက်ကြာဆုံးခဲ့တယ်ဆိုပြီးတပ်မဟာငါးကထုတ်ပြန်တဲ့မုထော်တရဲမှာပါရှိပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ကရင်သတင်းစီရင်အမှုဆောင်အက်ဒီတာချုပ်နန်းဖောကေကတော့အခုလိုပြောပြပါတယ်
တမငါလည်းအောက်မှာရှိတဲ့ CNL အတရင်တစ်တုံညာမြင့်နဲ့ပေါ့နော်ဒီစစ်ကောင်စီရဲ့အာစစ်စင်ကုကေမှုဌာနချုပ်ကကရှိလက်အောက်ခံခမာရလေးတုံညာရှိတို့ကြားမှာဖြစ်တဲ့တိုက်ပွဲလို့တော့အဲ့လိုသူတို့ပြောပြထားတာလို့မှတ်ဆိုတော့အဲ့ဒီမှာကဟိုနှစ်ဖက်ထိခိုက်မှုမှာသူတို့ပြောပြထားဆွေးရလို့ရှင်ရင်စစ်ကောင်စီတပ်ဖက်ကတော့23ဦးကြာဆုံးတယ်ပေါ့နော်30ကျန်ရတယ်လို့တော့မူတော်သတင်းစင်ကအဲ့လိုပြောပြထားတယ်ထုတ်ပြန်ထားတယ်အာဆရခုကလည်းဟိုအဒီဒီစစ်ကောင်စီဘက်ကတန်ရာရတဲ့သူထဲမှာလည်းပဲဒီမူတော်သတင်းစင်ဖော်ပြရတဲ့တန်ရာရတဲ့သူထဲမှာတည်ရင်မှုအဆင့်နှစ်ဦးပါတယ်လို့အဲ့လိုမျိုးဖော်ပြထားတာရှိ
ကရင်ပြည်နယ်အတွင်းမှာနှစ်ဖက်တိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ဒီအပိုင်းမှာထူးထူးခြားခြားပြောဆိုထုတ်ပြန်တာမရှိပါဘူးဒါပေမဲ့လည်းကရင်ပြည်နယ်ကော့ကရိတ်ဖန်အံမြဝတီစတဲ့နေရာတွေမှာတော့လုံခြုံရေးတွေကိုပုံမတင်းကျပ်ထားတယ်လို့စစ်ဆေးဖန်ဆီးမှုတွေလည်းရှိနေပါတယ်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာတော့အော်တိုဘာလ၁ရက်နေ့ကအရှိတောင်တိုင်းတိုင်းမှုခရီးစဉ်လုံခြုံရေးယူရတဲ့ရင်နန်းကို DGBA တိုးတက်သောကရင်ဗုဒ္ဓဘာသာတပ်ဖွဲ့ကပစ်ခတ်ခဲ့လို့စစ်ကောင်စီဘက်ကဗိုလ်ကြီးတဦးအပါဝင်၄ဦးထက်မနည်းကြဆုံးခဲ့ပါတယ်။ကရင်ပြည်နယ်တစ်ခုလုံးကတပ်မအသီးသီးမှလည်းတိုက်ပွဲတွေကနေရာအနှံ့ပြားမှဖြစ်ပွားနေတယ်လို့လူလူတွေကလည်းမလုံခြုံမှုတွေစိုးရိမ်ထိတ်လန့်မှုတွေနဲ့ကြောက်ကျင်းနေကင်းပုံးနေထဲမှာနေရတာမျိုးတွေဒေးလွရာကိုတင်းချောင်ရတာမျိုးတွေကတော့လနဲ့ချီပြီးဇက်တိုက်ဖြစ်နေရတယ်လို့လည်းနန်းဖောကေကပြောပြပါတယ်
။တိုက်ပွဲတွေဖြစ်မဲ့ဆိုရှင်သူတို့အတန်ကြာအောင်နဲ့တင်းသွားဟွာလေးရှောင်းရှောင်းနေရပြီပေါ့နော်။အနည်းဆုံးတိုက်ပွဲမဖြစ်ဘူးဆိုတော့မှအာစီလူစားမှုတွေပေါ့နော်စစ်ကြောင်းတွေတော်နေရဒီပါးတွေပြီးဆိုရှင်သူတို့တွေကရှောင်သိမ်းနေရပြီလို့ပုံနေရပြီပေါ့အဲ့လိုမျိုးထားမျိုးပြင်ပုံလည်းမပြန်မပုံနေရတဲ့အနေထားမျိုးပေါ့နော်ချိန်ကြီးဖြစ်နိုင်တဲ့အနေထားမျိုးရှိတဲ့ခါကျတော့ဒီကကံတွေလည်းဟိုစီလူစားမှုတွေပြီးဆိုတာနဲ့တိုက်ပွဲမဖြစ်တော့မှကိုကျူပြီးတော့ပုံနေရတဲ့အနေထားမျိုးလေးတွေဒါတော့အခုနေရာတိုင်းလို့ရှိနေတယ်ပေါ့နော်အလားတူပဲတမန်လေးဆိုရှင်လည်းဒါကဒီရက်ရွာထဲမှာဟိုစစ်ကောင်စီကနေပြီးတော့ရွာထဲဝင်ပြီးတော့မြေနောက်ရှောက်ခုဆောင်လေး PTS ကိုတရင်တိုင်းကိုဝင်လာပြီးအဲ့လိုမျိုးရှိရပါတော့နောက်ပြီးတော့ဖြစ်စီရလည်းကြည့်ရမှုအဲ့လိုမျိုးဆက်မျိုးပြီးခဲ့တဲ့နေ့ကတော့မှာတမန်6မှာလည်းတိုက်ပွဲဖြစ်တယ်ဆိုတော့အဲ့ဒီဟာမျိုးဆိုရှင်လည်းလူလူတွေကတော့ပြင်းပုံးသေးမှာပဲပုံနေရတာ
KNU နဲ့မြန်မာအစိုးရတို့ဟာ2012ခုနှစ်ထဲမှာအပြစ်ခတ်ရက်စဲခဲ့ပြီး2015ခုနှစ်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခတ်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားပါတယ် NCA အတိုင်းလိုက်နာလှုပ်ဆောင်မယ်ဆိုရင်ပဋိပက္ခဖြစ်เสียရအကြောင်းမရှိဘူးဆိုပြီးစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကပြီးခဲ့တဲ့လပိုင်းနေ့တုန်းကပြောခဲ့သလို EAO တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းမကြာခဏသတိပေးမှုတွေလုပ်ခဲ့ပါတယ်ဒီအပိုင်းမှာလုတ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ငင်းငယ်ရေးလုပ်ငန်းစဉ်တွေဆက်လုပ်သွားမှာဖြစ်ပြီးတစ်ဖက်သက်အပြစ်ခတ်ရစေးရေးကိုလည်းကြေညာထားပါတယ်။ဒါပေမဲ့တိုင်းနယ်ပြည်နယ်တဝန်းလုံးမှာတော့စစ်ကောင်စီတပ်တွေဟာကရင်၊ကချင်၊ကယားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေဇက်တိုက်ဖြစ်ပေါ်နေတယ်လို့တခြားတိုင်းနယ်ပြည်နယ်တွေကဒေသခံပျောက်ကြားတွေနဲ့လည်းတိုက်ပွဲတွေဖြစ်ပေါ်နေပါတယ်ရှင်။